ရခိုင်သတင်းတောက်ကိုမြဟင်းထွန်းကိုစစ်ကောင်စီကအကြမ်းဖက်ဥပဒေနဲ့စစ်ခုံရုံးတင်စစ်ဆေးနေတာကိုသတင်းသမားတွေကမတရားဖမ်းနေတာကိုပါလွတ်လပ်တဲ့သတင်းမီဒီယာကောင်စီ IPCM ကအပြင်းထန်ရှုတ်ချလိုက်ပါတယ်။ရခိုင်ခြေဆိုင်နေရင်းစရာသတင်းဌာနသတင်းတောက်ဟောင်းကိုမြဟင်းထွန်းမေလကုံမိုင်းလောက်ကဖမ်းခံခဲ့ရတာပါဒီအကြောင်းကိုစံကျော်ပြောပြပေးပါဦးခင်ဗျ။
ရခိုင်လွတ်တန်းသတင်းတောက်ကိုမြန်ဟင်းထွန်းကိုစစ်ကောင်စီကအကြမ်းဖက်မှုဥပဒေပုံမှ50ည52ကားလို့နဲ့အမှုဖွင့်ပြီးစစ်ခုံရုံးတင်စစ်ဆေးနေပြီးလက်ရှိလိုင်သာရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့ယူဆကြောင်းနှိစက်သူတွေက VOE ကိုပြောပါတယ်စစ်ကောင်စီဘက်ကအခုလိုသတင်းသမားတွေကိုမတရားဖမ်းဆီးပြီးအကြမ်းဖက်ပုံမှတွေနဲ့အမှုဖွင့်အရေးယူနေတဲ့အပေါ်ကြံ့ကွက်ရှုံချကြောင်းလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM အတွင်းရေးမှူးဦးတိုးစောလက်က VOE ကိုပြောပါတယ
်သတင်းသမားအလုပ်လုပ်တာအာရာဇူပြုမှုမှမချိုးဖောက်ဘောကြာကျန်တယ်လေးစံ is not a crime ဘောကြာတရင်လုပ်ငန်းကြီးရာဇူပြုမှုကျူးလွန်တာမဟုတ်ဘူးဆိုတော့လိုင်းမှာတစ်ချိန်လုံးရှိခဲ့တာပေါ့နော်အဲ့ဒါဒီအဲ့တော့ကျွန်တော်တို့ကတန်တန်းကန့်ကွက်တယ်ရှုံ့နှိမ့်ရှုတ်ကြတယ်အဲ့ဒါဒီတရင်သမားကိုတရင်သမားနဲ့မဆိုင်နဲ့အခုလိုအကြမ်းဖက်ဥပဒေပုံမှန်တွေနဲ့လျှောက်တက်ဖမ်းတာကိုလည်းကျွန်တော်တို့လုံးဝကန့်ကွက်တယ်ရှုတ်ကြတယ်တစ်ချိန်ကျရင်လည်းအဲ့ဒါတို့လိုထိရှင်းရနိုင်မယ်အခုရကန်တရင်သမားဆိုရင်ဒီတရားမှမတိုင်ခင်တော့လည်းအရင်ဆုံးကဖြစ်ခဲ့မှုလေကကျွန်တော်တို့ DMG development media group ကတရင်းညကိုလည်းအဲ့လိုပဲဟိုကျွန်တော်တို့ဟို52ကာကြီးနဲ့ဟုတ်ကဲ့52ခန်းကြီးကာကြီးနဲ့အကြမ်းပုံမှန်နဲ့ဖမ်းပြီးတော့အဲ့တော့ရုံးဘွက်ဝတရားကိုလည်းအဲ့လိုပဲတော်တော်ကြီးကြီးကပြည့်တယ်ပေးတယ်အဲ့မတိုင်ခင်ကျွန်တော်တို့ဟို documentary maker machine တွေဝီပေါ့နော်တရင်းလည်းတရင်းတော့ပါတိုးတယ်အဲ့လိုမျိုးလုပ်တယ်ဒါလည်းကျွန်တော်တို့လုံးဝကန့်ကွက်တယ်လုံးဝလည်းမဖြစ်သင့်ဘူး
ရခိုင်ခြေဆိုင်သတင်းမီဒီယာတခုဖြစ်တဲ့ Noringer သတင်းဌာနကသတင်းထောက်မှအေးမြခိုင်ကလည်းသူ့ရဲ့လုပ်ဖို့ကင်ဖက်ဖြစ်တဲ့ကိုမြဟင်းထွန်းဖန်စီခံရတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
ကျမတို့ရဲ့လုပ်ဖို့ကင်ဖက်ပေါ့နော်ဒါကိုမြဟင်းထွန်းအနေနဲ့အခုလိုမျိုးမတရားဖန်စီအချင်းရှာခံရတာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောချင်တာအရင်စိတ်မကောင်းဖြစ်ရပါတယ်ဒါဟာသတင်းထောက်တဲ့အပေါ်မှာလူအခွင့်အရေးရှုဖောက်တာဖြစ်တယ်အာဒီတရင်ရေးသားရဲဆိုတာဟာမတရားမှုလုပ်နေတာလည်းမဟုတ်ဘူးရာဇဝမှုကျူးလွန်နေတာလည်းမဟုတ်ဘူးဒါပေမဲ့စစ်ခုံရုံးမှာအခုလို့စစ်တရားရုံးမှာကိုဟိုလုံးဝဟိုပြင်းပြင်းထန်ထန်အရေးယူရဲဆိုတာကတကယ်ကိုလူအခွင့်အရေးချိုးဖောက်တာလည်းဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီအနေနဲ့သတင်းဌာနတွေကိုဖျက်သိမ်းတာတရားမဝင်ကြော်ညာတာတွေအပြင်သတင်းထောက်တော်တော်များများကိုလည်းဖမ်းဆီးအကျဉ်းချတာတွေလုပ်နေတာလည်းဖြစ်ပါတယ်စစ်ကောင်စီကနေအခုလက်ရှိ Noringer သတင်းဌာနတစ်ခုလုံးကိုတရားစွဲဆိုထားတာကြောင့်သတင်းသမားတွေအာလုံးထွက်ပြေးတင်းရှောင်နေကြရပါတယ်ပြည်တွင်းသတင်းသမားတွေကိုစစ်ကောင်စီဖိနှိပ်နေတဲ့အခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့သတင်းထောက်မှအေးမြခိုင်ကအခုလိုပြောပါတယ်
အာဒါမြန်ဟင်းထွန်းမမဟုတ်ဘူးတခြားဒီရခိုင်ကသတင်းသမားတော်တော်များများဆိုရင်လည်းပဲတရားစွဲခံထားရတာရှိတယ်ဖမ်းဆီးခံနေကြရတာရှိတယ်ကျမတို့နရင်းစရာယုံဆိုရင်လည်းတယုံလုံးကိုသူတို့တရားစွဲထားတာရှိတယ်တခြားလိုက်ပြီးဖမ်းဆီးတာမျိုးတွေကြောင့်ကျမတို့ဆိုလို့ရှိရင်ဒီတခြားနိုင်ငံနေသက်ဖက်တွေကိုထွက်ပြေးလာရတာရှိရပေါ့နော်ဆိုတော့ဒါဟာအဓိကအပြင်သူတို့သတင်းသမားတွေကိုဖိနှိပ်တာသတင်းအချက်အလက်ပြည်သူတွေသတင်းအချက်အလက်ရရှိမှုကိုသူတို့လိုက်ပြီးကန့်သက်ပိတ်တင်တာလို့ကျမကတော့ထင်ပါတယ
်စစ်ကောင်စီအနေနဲ့သတင်းသမားတွေကိုဥပဒေအရခုခံကာကွယ်ခွင့်မရှိတဲ့စစ်ခုံရုံးမှာစစ်ဆေးနေတာတွေမလုပ်တင်ကြောင်းနဲ့အများဆုံးပြန်လို့ပေးဖို့ကိုလည်းဦးတိုးစောလက်ကတောင်းဆိုခဲ့ပါတယ
်ဟိုအခုနောက်ပိုင်းကျတော့စစ်ခုံရုံးကနေပြီးတော့အခုလိုလုပ်နေတာလည်းကန့်ကွက်တယ်ဒါတွေကတရားဥပဒေစိုးမိုးမှုမရှိတော့ဘူးပြတာဟိုသတင်းသမားမဟုတ်တခြားလူတွေကိုလည်းစစ်ခုံရုံးနဲ့အချင်းရုံးပေါ့နော်လူတွေရဲ့ဟိုဥပဒေအရခုခံကာကွယ်ပိုင်ခွင့်ကိုလည်းလုံးဝမရှိဘူးအဲ့ဒါတွေလည်းကျွန်တော်လည်းလုံးဝလက်မခံပါဘူးအဲ့တော့ဒီဥစ္စာကိုအနည်းချုပ်ရရင်တော့မတရားဖန်ပြီးထိန်းသိမ်းခံရတာပဲလို့ပဲပြောပြရသေးအများဆုံးပြန်လုပ်ပေးတင်တယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့ကနေဒီကနေ့အထိဖမ်းဆီးထိန်းသိမ်းထောင်ချခံရသူတရင်သမားစုစုပေါင်း200ကျော်အထိရှိပြီးအဲ့ဒီထဲမှာတချို့ပြန်လွတ်လာပြီးလက်ရှိအချိန်ထိအကျဉ်းထောင်အသီးသီးမှာထောင်ချခံထားသူ50ဦးအထိရှိနေသေးတယ်လို့လွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့စာရင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲရခိုင်အခြေစိုက်သတင်းမီဒီယာတစ်ခုဖြစ်တဲ့ Development Media Group DMG သတင်းဌာနကသတင်းထောက်2ဦးနဲ့ရုံးဝန်ထမ်း2ဦးကိုအကျဉ်းဖက်လုပ်ရမှာပါဝင်ပတ်သက်နေတယ်ဆိုတော့ဆွဆွဲချက်နဲ့စစ်ကောင်စီကအလုတ်ကျန်းတဲ့ထောင်တန်း၅နဲ့ချမှတ်ခဲ့တာပါစစ်ခုံရုံးတင်စစ်ဆေးခံနေရတဲ့ရခိုင်သတင်းထောက်ကိုမြန်ဟင်းထွန်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ